င်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြောရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်အရင်ဆုံး VOE ဝိုင်းတော်သားတွေအားလုံးကိုဆူတောင်းပေးလာတဲ့သောရရှင်တစ်ယောက်ကတော့ရဲရင်ဆိုတဲ့သောရရှင်မှာသူကတော့ VOE ဝိုင်းတော်သားများအားလုံးဘေးပြာဝေးကွာပြီးတော့ကျန်းမာဒုက္ခပေါင်းနဲ့ပြည့်စုံပါစေတဲ့ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြည့်ပြရစေနော်မြန်မာနိုင်ငံမှာ COVID-19 ရောဂါနောက်ထပ်ကူးစက်သူနေစဉ်ရာခိုင်နှုန်းတိုးပွားလာနေပြီးတော့ရောဂါပိုးကူးစက်မှုအများဆုံးကရန်ကုန်တိုင်းဒေသကြီးဖြစ်ပါတယ်မြို့နယ်အသီးသီးမှာ COVID ကာကွယ်ရေးပိတ်ပင်ကန့်သတ်ချက်တွေလည်းရန်ကုန်မြို့မှာချထားရတာဖြစ်ပါတယ်နော်ဒီအခြေအနေနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သောရရှင်ရဲ့စာတွေကိုအခုဆက်ပြီးတော့ဖော်ပြပေးသွားချင်ပါတယ်ရှင်ဥပုံညာဆိုတဲ့သောရရှင်ကတော့အမေရိကန်ပြည်တော်စုမှာကူးစက်မှုဘလို့ပဲများများသူတို့နိုင်ငံမှာသူတို့ဆေးဝါးနဲ့သူတို့ပြည်စုံလုံလောက်ပါတယ်မြန်မာနိုင်ငံအတွက်တော့သူစိတ်ပူမိပါတယ်ဆိုပြီးခုလိုရေးလာပါတယ်ရှင
်အမေရိကန်ကကူးစက်တာကဆေးဝါးစတဲ့အတုံးဆောင်ဆရာဝန်ပြည်စုံရှိလို့ခံစားရတယ်ဒီမှာအဲ့ဒီကယ်လီဖိုးနီးယားကဆရာဝန်အရီဇိုနာဆိုလားပါရဂူရခိုင်ကမြောက်ပြည်ကဘျူတာပြောပြတာဆောင်းရံရှောင်းရံလောက်ပါပဲအခုတော့ရိုးသွားလို့လားမသိပါဘူးမြောက်ပြည်ကလည်းရုပ်ရှင်ကားနဲ့အငိမ့်ပြတော့တယ်အခုပဲပိတ်လိုက်တယ်တဖြည်းဖြည်းယောဂါကသိတဲ့အတိုင်းမှာနှစ်ရက်ရှိပါပြီ၄ရက်အထက်မှာဒါကိုနေဖို့စားဖို့ရည်ရှိမှကုသဖို့ထက်အရေးကြီးပါတယ်ဆေးဖို့ဆိုတာကမခံမနိုင်ပါဘူးကိုကပြည့်စုံတယ်ဆိုပေမဲ့သူကမပြည့်စုံဘူးလို့အပြန်လန်ရှိမှာပါပဲမှန်းဆရမ်းတုတ်လည်းမလုပ်ဘူးပေါ့ထဲထဲဝင်လည်းမသိနိုင်ဘူးပေါ့
ဒါကတော့ဥပုံညာဆိုတဲ့သောရရှင်ဒီမြန်မာနိုင်ငံကအမေရိကန်ပြည်ထောင်စုနဲ့ကွာခြားတဲ့အတွက်သူ့အနေနဲ့ဒီမြန်မာနိုင်ငံမှာကူးစက်မှုကအမေရိကန်နဲ့ရှင်းတော့လုံးဝဘာမှမပြောတာဘူးဆိုပေမဲ့လည်းသူအထူးစိုးရိမ်ပူပန်မိကြအောင်ရေးလာတာပါသောရရှင်ဂျင်မီကိုလေးဆိုတဲ့သောရရှင်ကတော့အမေရိကကအိမ်ဒီမှာခရိုင်နင်းလုပ်လို့ရတယ်တဲ့အိမ်တိုင်ဆိုရင်အခန်း၃လေးခန်းရှိကြတာလीမြန်မာနိုင်ငံမှာအခန်းတစ်ခန်းနဲ့မှပဲစုပေါင်းနေကြရတာဒါတွေကိုထက်ထွက်ဖို့လိုပါတယ်နိုင်ငံတစ်ခုနဲ့တစ်ခုနှိုင်းယှဉ်မှုခက်ပါတယ်ဆိုပြီးတော့သူလည်းမြန်မာနိုင်ငံမှာဖြစ်လာတဲ့အခြေအနေပေါ်မှာစိုးရိမ်မိကြအောင်ရေးလာပါတယ်ရှင်အခုလိုမျိုးဒီသောရရှင်ပြောလာတဲ့ကွာဒီတည်တံ့ခွဲခြားနေထိုင်နေဆိုလို့ဒီမြန်မာနိုင်ငံမှာကိုဗစ်ဒီဖြစ်မလားဆိုပြီးတော့စိုးရိမ်နေသူတွေနောက်ပြီးတော့ကိုဗစ် -19 ပိုးကူးစက်မှုကိုစစ်ဆေးတွေ့ရှိတဲ့သူတွေခွဲတည်တံ့ခွဲထားတာနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်ကတော့ကြောက်တန်းမျိုးကပါဒီကြောက်တန်းမျိုးကသောရရှင်ကသူတို့မျိုးကအခြေအနေကိုရေးလာပါတယ
်ကြောက်တန်းမျိုးရဲ့ quarantine center တွေပါပိုးတွေ့သူတွေနဲ့ထိသွေးမှုရှိတဲ့သူတွေကိုနေင်္ဂနေပြီးတော့လာခေါ်ပါတယ်ပြီးတော့အဲ့ဒီ quarantine center မှာထားပါတယ်ထားတော့လေတယောက်နဲ့တယောက်6ပြည်တော်မကွာတဲ့အတွက်အထဲကိုမဖြစ်မနေကွာရန်တင်းဝေရတဲ့သူတွေအတွက်စိုးရိမ်နေရပါတယ်။အဲ့ဒီအထဲကပဲပိုးတွေ့ရသူ16ဦးထိတွေ့ခဲ့ပါတယ်။တက်ဆိုင်ရကလည်းဘာမှမလုပ်ပေးလို့ပါသတင်းမီဒီယာတွေကူညီပေးဖို့တောင်းခံရပါတယ
်။ကဲဒီသောရရှင်ကတပ်ပုံနေနဲ့တကွာပို့လာတာဖြစ်ပါတယ်။ဒီကြောက်တန်းမျိုးမှာကွာရန်တင်းထားဖို့အတွက်ဒီဖျားဆောင်တန်းလိုနေရာတစ်ခုမျိုးမှာဒီကရင်နေနေနဲ့ချပြီးတော့ထားတာတပ်ပုံနေမှာတွေ့ရပါတယ်နော်။သူတို့မျိုးကအချင်းတွေကိုဒီသောရရှင်ကတော့အစိုးရနဲ့ဆိုပြီးရေးလာတာပါကိုချစ်ထူးဆိုတဲ့သောရရှင်ကတော့တိုးကျင်တယ်လို့သာတိုးတော့ပုံနေတော့မယ်တဲ့သူကကိုဗစ်ကိုကြောက်လို့ပုံနေပါမယ်လို့ပြောလာတာပါဖာတီမာအက်ဒယ်ဂါဖာဆိုတဲ့သောရရှင်ကတော့ကျန်းမာရေးဌာနတွေဆွေးနွေးမှုတိုင်ပင်မှုအမြဲတမ်းလုပ်တင်ပါတယ်စင်ကာပူသေးတော့ဆရာဝန်တွေလည်းလူနာကိုအုံနောက်တုံးအလုပ်လုပ်နေရတယ်ထင်ပါတယ်စိတ်မကောင်းပါဘူးကပ်ဘေးမှလွတ်ကင်းကြပါစီဆိုပြီးတော့ဆူတောင်းပေးလာပါတယ်နောက်ထပ်သူတွေနေမင်းဆိုတဲ့သောရရှင်ကတော့ရန်ကုန်နဲ့ stay home ကဘာမှအကျိုးမရှိပါဘူးတဲ့လောက်ဒေါင်းနှစ်ပတ်လောက်ကပို့ပြီးတော့ထိရောက်ပါမယ်တာဝန်ရှိသူတွေခေါင်းသုံးကြပါဆိုပြီးတော့ရေးလာပါတယ်ကိုချစ်သူဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံမှာစီးကဲနှကြနေထိုင်သွားလာခြင်းကိုမလိုက်နာကြသူတွေကြောင့်စိုးရိမ်စရာထက်ပို့ပြီးတော့ကြောလွန်လာပါပြီဆိုပြီးတော့သူစိုးရိမ်ကြောင်းရေးလာတာပါကြခင်ကျင်းပတော့ဖို့ရွေးကောက်ပွဲညှိလာတာနဲ့အများရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေနဲ့ဒီအခုကိုဗစ်ဖြစ်ပွားတဲ့အချိန်တိုက်ဆိုင်နေတဲ့အတွက်ကြောင့်မလို့အထူးစိုးရိမ်မိကြအောင်ခုလိုရေးလာပါတယ
်မြမာပြည်ကမဲဆွယ်ပွဲတွေကကိုဗစ်ကိုမေ့နေသလားပဲနှာခေါင်းစီးတက်ထားပြီမဲ့လူချင်းပူးကပ်နေပါတယ်နှာခေါင်းစီးကိုလေဘေးမှာပဲချိတ်ဆွဲထားတယ်နေပြီးတော့အုပ်စုဆိုလို့ရှိရင်နှာခေါင်းစီးကိုလုံးဝမဆောင်တော့တာတွေ့ရပါတယ်ဒီလောက်တော့မှကြောက်စရာကောင်းတဲ့ကာယယောဂါကိုအလေးမထားဘဲနဲ့မဲဆွယ်ခွင့်ထုတ်ပြန်လိုက်တဲ့အစိုးရရဲ့လုပ်ရက်ကိုအတော်လေးအံ့ဩမိပါတယ်တောင်ပြိုကမ်းပြိုမနိုင်မဲနဲ့တောင်ပြိုကမ်းပြိုကူးကုန်ကြလို့ရှိရင်ဘယ်နဲ့လုပ်ကြမလဲဗျာအသက်ထက်အရေးကြီးတာဘာရှိအောင်မလဲပါတီခေါင်းဆောင်ကြီးတွေကယောဂမကူးအောင်ကာဗာအပြည့်နဲ့ပြည်သူတွေကဖြစ်တယ်လို့လှုပ်ကြပူးကြကတ်ကြနဲ့ယောဂလက္ခဏာမပြဘဲနဲ့ပိုးရှိနေတဲ့သူတွေယောဂလက္ခဏာပြလျက်နဲ့ဆစ်လို့ရှိရင် negative ဖြစ်နေတဲ့သူတွေကနိုင်ငံအရရက်ကသတင်းမှနေတိုင်းပဲပြောနေကြပါတယ် မြန်မာပြည်မှာအများကြီးပိုဆိုးလာလို့ရှိရင်တရားခဏကဘယ်လိုဖြစ်မလဲတွေးတာကြည့်ပါတော့
မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုတွေအများကြီးဆိုးလာမှာကိုဒီသောရရှင်ကဆိုးရိမ်နေဆိုပြီးဆိုးလာတာပါလူတိုင်းဒီချင်းတွေကိုဆိုးရိမ်ကြတာအမှန်ပါနော်သောရရှင်ဦးလင်းမော်ကတော့တေးတဲ့လူပိုးတဲ့သူတွေများလာတာတော့မှမဲအတွက်ပဲစိတ်ဝင်စားနေတဲ့ပါတီတွေပြည်သူအတွက်ဖြစ်နိုင်ပါမလားတဲ့ခင်မညိုဆိုးတဲ့သောရရှင်ကတော့ဆရာဝန်တွေကိုတနာပါတယ်ပြည်သူတွေကလည်းမဲဆွဲဖို့ပဲအာရုံရောက်တယ်ကဲယောဂါကိုအာရုံမရောက်မကြောက်ကြဘူးအကုန်လုံးဒုက္ခရောက်ကုန်ကြမှာရေဘယ်ဟာကအရေးကြီးလဲမသိကြတော့ရင်တော့ဒုက္ခရောက်ကြမှာပေါ့ဆိုပြီးရေးလာပါတယ်ဟုတ်ကဲ့သူတို့ကဒီလိုမျိုးရွေးကောက်ပွဲကိုအာရုံစိုက်တဲ့ဒီပိုးကိုတော့တိတ်မကြောက်ကြဘူးဆိုပြီးရေးလာကြတဲ့သူတွေရှိတယ်လို့တချို့တွေကလည်းဒီလိုမျိုးဘေးဒုက္ခကြီးကိုမကြခင်ကြော်လွားနိုင်မှာဖြစ်တဲ့အတွက်ကြောင့်မလို့ရွေးကောက်ပွဲကလည်းအရေးကြီးတဲ့အတွက်ကြောင့်မလို့ရမ်းမရှိသင့်ပါဘူးလို့ရေးလာတဲ့သောရရှင်တွေလည်းရှိပါတယ်နောက်ထပ်သောရရှင်တယောက်ဇော်ဇော်ဆိုတဲ့တော်ရရှိမှာသူကတော့ဒီမကြခင်ကျင်းပမဲ့ရွေးကောက်ပွဲဒီ COVID-19 အခြေအနေကြောင့်ရွှေ့မလားမရွှေ့ဘူးလားပြောနေကြတာနဲ့ပတ်သက်ပြီးတော့အခုလိုရေးလာပါတယ
်ရွေးကောက်ပွဲရွှေ့ဖို့ဥပဒေမရှိသေးလို့ရက်ရွှေ့ကြရလဲမလို့ပါဘူးတန်းကြီးကိုမတမာသူတွေလက်ထဲမှာမထည့်နိုင်ပါဘူးနှာခေါင်းစည်းနဲ့လုပ်လို့ရပါတယ်လက်စည်းဖို့နှာခေါင်းစည်းစနစ်ကျတက်ဖို့မဲပေးဖို့မဲုံတိုင်းမှာစစ်ဆေးဖို့အဖွဲ့ကြီးထားရင်ရပါပြီ
ဒါကတော့တော်ရရှင်ဇော်ဇော်ရဲ့သဘောထားဖြစ်ပါတယ်တော်ရရှင်ကိုနိုင်ကလည်
းရွေးကောက်ပွဲကလုံးဝနောက်မဆုတ်သင့်ပါဘူးဒါကအပြောပြက်ကိစ္စမဟုတ်ပါဘူး။သူများနိုင်ငံတွေမှာလည်းကိုယ့်ထက်အချင်းနေစုတဲ့ကြားကနေပြီးတော့ရွေးကောက်ပွဲလုပ်ခဲ့ကြတာပါ
။ဒီတော်ရရှင်တွေကတော့မြန်မာနိုင်ငံမှာဒီ COVID-19 ရောဂါကူးစက်ပြန့်ပွားမှုဖြစ်နေပေမဲ့လည်းဒီရွေးကောက်ပွဲကျင်းပဖို့တော့ရမ်းရွှေ့ဆိုင်တင်ပါဘူးဆိုတော့သူတို့ရဲ့သဘောထားတွေကိုရေးပြလာကြတာပါ။အခုလိုမျိုး COVID-19ယောဂဖြစ်ပွားနေတဲ့အချိန်ဒီမှာမြန်မာနိုင်ငံသားအများပြားပိတ်မိနေတဲ့မလေးရှားနိုင်ငံကသတင်းတပုတ်နဲ့ပတ်သက်ပြီးရေးလာတဲ့သတင်းရှင်တွေဒီအမြင်သဘောထားတွေကိုလည်းအခုဆက်ပြီးပြောပြပေးချင်ပါတယ်။မလေးရှားမှာရှိနေတဲ့အထောက်ထားမဲ့မြန်မာနိုင်ငံသားတွေကိုပထမအဦးဆုံးအချိန်ဖြစ်တဲ့အစုလိုက်အဝေးလိုက်ပြန်ဖို့အတွက်မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံကစီစဉ်နေတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ရဲ့သတင်းတောင်မဲ့အေးမှာသတင်းတင်ပြပေးခဲ့ပါတယ်။ဒီအကြောင်းအရာနဲ့ပတ်သက်ပြီးတုံ့ပြန်ရေးသားလာကြတဲ့သောရရှင်တွေထဲမှာဆိုရင်တော့ဇော်ဇော်ဆိုတဲ့သောရရှင်ကမလေးရှားမှာလာပြီးအလုပ်လုပ်ချင်တဲ့သူတွေအတွက်ဘာတွေဆောင်ရမ်းရှောင်ရမ်းရှိတယ်ဆိုတာကိုအခုလိုရေးပြောလာပါတယ်
။မလေးရှားကိုနောက်လာမဲ့သူတွေရှိလို့ရှိရင်မြန်မာပြည်ကနေပြီးတော့ဆုံးဖြတ်ချက်ကိုတခါလေးလှုပ်ဆောင်လာကြပါ။လစာနည်းလူအလုပ်နဲ့အဆင်မပြေတာတွေ၊သတိနဲ့အဆင်မပြေတာတွေ၊ဘာသာစကားအဆင်မပြေလို့ဆိုပြီးတော့စိုးရိမ်နေတဲ့သူတွေမလာခင်ကတည်းကကိုယ်နဲ့အဆင်ပြေမဲ့အလုပ်ကိုရွေးချယ်ပြီးတော့ဆုံးဖြတ်ကြပါမလေးရှားနိုင်ငံဆိုတော့ကကျွမ်းကျင်ပင်တန်တက်တဲ့သူတွေကိုမခေါ်ပါဘူးအသက်ငယ်ပြီးတော့တွက်လက်ဖြတ်လက်တဲ့သူငယ်ရင်မှီတဲ့သူတွေကိုပဲလူရှိတာပါကိုလူချင်းနဲ့လစာသူပေးနိုင်တဲ့လစာကိုမလာခင်ကတည်းကလေ့လာပြီးတော့စဉ်းစားကြပါဒီရောက်ပြီးမှအလုံးနဲ့အဆင်မပြေလို့ overstay ဘဝနဲ့နေထိုင်ရတဲ့သူတွေအများကြီးပါပြောချင်တာကလစာနည်းတာများတာမစဉ်းစားဘဲနဲ့ကိုယ်တင်ကျင်တဲ့ပညာရပ်ကိုစီးပူးခြင်းလို့ရှိရင်မလေးရှားမှာပညာရမယ့်အလုပ်တွေကအများကြီးပါအတိကကတော့အလုပ်ပေါ်တာဝန်ချီပြီးတော့အလုပ်ရှင်နဲ့ဆင်ပြေသွားလို့ရှိရင်တင်လို့ခြင်းနဲ့ဆန္ဒတွေပြည့်ဝပါပ
ါဒါကတော့မြန်မာပြည်အများကြီးပိတ်မိနေပြီးတော့တော်တော်များများမပြေမလဲဖြစ်နေကြတဲ့မလေးရှားနိုင်ငံမှာဘလို့အဆင်ပြေအောင်နေထိုင်မှုတင့်တယ်ဆိုပြီးတော့ဒီသောရရှင်ကသူ့ရဲ့အတွေ့အကြုံကိုမျှဝေသွားတာဖြစ်ပါတယ်စတီဗင်ဆိုတဲ့သောရရှင်ကတော့အခုလိုမျိုးအစိုးရရဲ့လှုပ်ဆောင်မှုကိုအမတန်မှထောက်ခံပါတယ်ဆိုပြီးတော့အခုလိုသူ့ရဲ့သဘောထားကိုရေးလာပါတယ်
မလေးရှားမှာမြန်မာအများစုအထောက်ထားမဲ့နေထိုင်သူများပြားတာဟာရခိုင်အစ်စ်စုရလက်ထက်မှာ passport စတင်ထုတ်ပေးပေမဲ့မလေးရှားကတရားဝင်ခေါ်ယူမှုမရှိသလောက်ဖြစ်ပေမဲ့ထိုင်းနိုင်ငံထက်ငွေကြီးတန်ဖိုးမြင့်ပြီးတော့အလုပ်ကင်ပေါ်တဲ့အတွက်မဟာဒီယာလက်ထက်မှာမြန်မာတွေထိုင်းကတဆင့်နေဆက်ခိုးဝင်ပြီးတော့မလေးရှားရောက်ရှိပြီးတော့အလုပ်ကိုကြီးလန့်စွာစားပြီးတော့အဖမ်းဆီးရှောင်ပြီးတော့ overstay နေရင်းနဲ့မိမိနိုင်ငံမိသားစုကိုဗလက်ငွေလှဲစနစ်လေးနဲ့မိသားစုတွေရပ်တည်နိုင်ကြပါတယ်မလေးရှားဟာမြန်မာပြည်အတွက်တော့ကျေးဇူးရှိတာအမှန်ပါပဲဒါပေမဲ့လေခိုးဝင်နေကြတာနဲ့အမျှ passport ပျောက်ခြင်းလုံးဝမရှိခြင်းများနဲ့နေထိုင်သူတွေအင်တာနက်များပြလာတဲ့အတွက်ကြောင့်မလို့ဓာတ်ရိုက်ပြန်လို့မရဘူးနဲ့လဝကနေပြီးတော့ဖမ်းဆီးထောင်ချပြီးမှပြန်ပို့တဲ့အတွက်မြန်မာတွေအခက်အခဲဖြစ်နေချိန်မှာအခုလိုမျိုးမြန်မာဆွေရကနေပြီးတော့မလေးရှားဆွေရကိုမြစ်တိုက်ခန့်ညှိနှိုင်းတဲ့အတွက်တည်ဝင်ပြန်လာရတဲ့အတွက်အဓိကကတော့အမေစုရဲ့စေတနာတွေသိသာထင်ရှားတဲ့အကြောင်းပြန်လာမဲ့သူတွေရဲ့မိသားစုတွေရဲ့ရင်တွင်းစကားတံတွေကိုမေးမြန်းထုတ်လွှင့်ပေးစေချင်ပါတယ်
ဟုတ်ကဲ့အထောက်ထားမဲ့နေနေကြရတဲ့မြန်မာတွေဆိုလို့ကျွန်မကုနာတော်ကပဲသောရရှင်ရဲ့စာရင် Messenger ကစာတွေကိုဖတ်ပြီးတော့စာပြန်မလို့လုပ်နေတဲ့အချိန်မှာပဲသောရရှင်တယောက်ရေးလာတဲ့စာလေးကိုခေါင်းထဲမှာတွားပြီးတော့တတိယမိပါတယ်သူကတော့ဒီမလေးရှားကပါသူကစာရေးလာတာတော့မဟုတ်ပါအတန်နဲ့ဟိုဒီ message ပို့လာတာဖြစ်ပါတယ်ဒီသောရရှင်ကသူတို့မလေးရှားမှာဒုက္ခရောက်နေလို့ပါတယ်မြန်မာနိုင်ငံမလေးရှားမှာရှိတဲ့မြန်မာနိုင်ငံဆိုင်ရာမြန်မာတန်ရုံရဲ့ဒီဖုန်းနံပါတ်လေးလိုချင်ပါတယ်ဆိုပြီးဒီသောရရှင်တောင်းလာပါတယ်သူကအထောက်ထားမဲ့မလေးရှားမှာနေနေတာပါဆိုပြီးတော့လေပြောလာပါတယ်ဟုတ်ကဲ့ကျွန်မအဲ့ဒီစာလေးကိုလည်းဒီတယ်လီဖုန်းနံပါတ်နဲ့တူအပြန်ပေးလိုက်ပါတယ်နော်အခုလိုမျိုးဒီမလေးရှားကတောက်ထားမဲ့မြန်မာတွေကိုအစိုးရကပြန်ခေါ်ယူဖို့လှုံ့ဆော်နေတယ်ဆိုတဲ့အတွက်ကြောင့်မလို့သူတို့အတွက်တည်ငြိမ်ကောင်းမဲ့ဖြစ်ပါတယ်သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်ရှင်တိတောက်လာတဲ့သောရရှင်တွေအတွက်အလှည့်ပေးဖို့ရှိပါတယ်နော်ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒီလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ဒီချစ်တဲ့တော်ရရှင်ကြီးအတွက်အလှည့်ပေးကြပါရစေ။ GG တီဆိုထားတဲ့မောင်နှောင်လိုက်ခင်မယ်ဆိုတဲ့သချင်းလေးကို VOA တေးချစ်တော်ရရှင်ရဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့ပြောလိုက်ပါတယ်။နားဆင်ကြည့်ပါအောင်ရှင်
။ They took it in my dear day that my father way အတိုင်းဝမြတ်ကကံကွက်နေကြလေ။အတဆရာလောက်ပြန်ဆောက်ချက်မယ်မောင်ရလက်ကိုတွေ့to the current I long be so late
ဆိုထားတဲ့မောင်းနှောင်လိုက်ခင်မယ်ဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီသတင်းတောင်းလာတွေကိုတင်းငွေရင်းညပိုင်းနဲ့တင်းနေလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပြတ်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio ကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ကျွန်တော်တို့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိမ့်စာက bemis.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နဲ့အားလုံးရှင်လန်းချမ်းသာကြပါရှင်။